of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ16ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်မသင်္ကေတထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြည့်ကြပါမယ်အမေရိကန်ချုပ်ခန်းထဲမှာအသက်9နှစ်အရွယ်မိန်းကလေးငယ်တူတည်ဆုံရတဲ့အကြောင်းရင်းကိုသိရဖို့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုယ်တိုင်တွားရောက်ဖို့ရှိနေပါတယ်ဆရတီးရင်ကနိုင်ငံမှာတော့ဖြုတ်ချခံဝန်ကြီးချုပ်ကိုဒီကနေ့ပြန်ပြီးတော့ခန့်အပ်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းနေနားဆင်ကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှရီထဲမှာတော့စစ်တပ်ကိုအတရေဖျက်မှုနဲ့ထောင်နဲ့9နှစ်နဲ့ငွေဒဏ်ချခံလိုက်ရတဲ့ကချင်ငင်းကြီးလှုပ်ရှားသူ၃အမှုကိုတရားဥပဒေလမ်းကြောင်းအတိုင်းဆက်ပြီးတော့အယူခံဝင်သွားမှာဖြစ်တဲ့အကြောင်
းအထက်ရုံးကျွန်တော်အယူခံတန်တက်ဟုတ်ဒီအခါနဲ့မှာအပြစ်မရှိဘူးဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီနည်းဥပဒေနဲ့ပြင်ထုံးတွေကိုကျွန်တော်တို့ကိုးကားပြီးမှအသက်မှာပါကျွန်တော်ယုံကြည်ပါတယ
်ဒီမှုကိုလိုက်ပါဆောင်ရွက်ပေးနေသူအကျိုးဆောင်ရှိနေကြီးဥမုံဆိုင်ထူပြောထားတာပါတရင်ပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအရှေ့လေပိုင်းဒေသကအနောက်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အနေနဲ့ဩစတြေးလျနိုင်ငံကအတိအမှန်ပြုပေးမှာဖြစ်ပေမဲ့တန်ယုံကိုတော့ချက်ချင်းရှိမှာမဟုတ်သေးတဲ့အကြောင်းနဲ့တခြားနိုင်ငံတကာသတင်းလွှာအပြင်နောက်ပိုင်းမှာမြစ်တာလက်ဆောင်ဒေသပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုအချုပ်ခန်းမှာဂွတ်တီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်ဘလို့တေဆုံးခဲ့ရတယ်လေဆိုတဲ့အဖြေကိုသိရဖို့အမေရိကန်လွှတ်တော်အမတ်တွေဒီသတင်းပတ်အတွင်း News Mexico ပြည်နယ်ကိုတွေ့ရောက်ကြမှာဖြစ်ပါတယ် Jacqueline K. McQueen ကိုဖခင်ဖြစ်သူနဲ့အတူထိမ့်သိမ်းခဲ့တဲ့ New Mexico ပြည်နယ် Los Vaq မြို့က Los Vaq Station စခန်းကိုဒီအစ်စင်ပါလာ16နှစ်မှာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တွားရောက်မဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေ့မှာပဲစပိန်စကားပြောလူမှုအသိုင်းအဝိုင်းဆိုင်ရာလွှတ်တော်အဖွဲ့ကပြောဆိုထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ညကအမေရိကန်အကောက်ခွန်နဲ့လူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးထိန်းသိမ်းခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာ Jacqueline K. McQueen ကိုတားဖာလဲပါဝင်ခဲ့တာပါ Jacqueline ကတော့ဆက်စဲလို့ခေါ်တဲ့ခန္ဓာကိုယ်တစ်ခုလုံးရဲ့သွေးထဲမှာယောဂါပိုးပြန့်နှံ့သွားတဲ့ယောဂါခန်းစားနေရတယ်လို့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပနားမကောက်ချက်ချခဲ့ပြီးတဲ့နောက်28နာရီအကြာမှာပဲ Texas ပြည်နယ် El Paso ကဆေးရုံမှာကွယ်လွန်ခဲ့ရတယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီမိန်းကလေးငယ်သေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်သေးပါဘူးရှင်။
အခုလာတွင်အမေရိကန်အာဏာပိုင်တွေဖမ်းဆီးထိန်းသိမ်းထားဆက်မှာတည်ဆုံသွားခဲ့တဲ့အသက်9နှစ်အရွယ်ခေါ်ဒီမာလာနိုင်ငံကရှေ့ပြောင်းချီချနေထိုင်သူမိန်းကလေးဟာသူ့အဖေနဲ့ခွဲလို့မရဘဲသူ့မိသားစုကိုထောက်ပံ့ခြင်းနဲ့သူဖြစ်တယ်လို့သူမရဲ့ဆွေမျိုးတွေကစနေနေ့ကပြောကြားလိုက်ပါတယ်အသက်29နှစ်အရွယ်နယ်ရီကောင်းနဲ့သူမရဲ့သူ့ရဲ့သမီးဖြစ်တဲ့ Jacqueline တို့ဟာဒီဇင်ဘာ6ရက်နေ့ကအမေရိကန်ပြည်ထောင်စုညမက္ကဆီကိုပြည်နယ်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေထံမှဖမ်းခံကြရတဲ့သူ160ထဲမှာပါဝင်တာဖြစ်ပါတယ်။ Jacqueline ဟာအမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဖမ်းဆီးထိန်းသိမ်းခံထားစဉ်အပြင်းထန်နေမကောင်းဖြစ်ပြီးတော့နိုင်ပိုင်းအကြမှာပဲတိစုံသွားကြတာဖြစ်ပါတယ်။ Jacqueline ဟာသူရွေရောက်တဲ့ခါမှာအလုပ်လုပ်ပြီးသူ့အမေနဲ့အဖအတွက်ပတ်စံပြန်ပို့ပေးမယ်လို့ပြောကြောင်းသူမရဲ့မိခင်ဖြစ်တဲ့ Claudia McQueen ကပြောပါတယ်။သူတို့မိသားစုဟာအလွန်မဲ့ဆင်းရဲတဲ့ဒဏ်ကနေရုန်းထွက်နိုင်ဖို့အတွက်သူမရဲ့အမျိုးသားဟာအမေရိကန်ပြည်ထောင်စုကိုသွားနိုင်ဖို့ဘယ်လိုမျိုးလမ်းကြောင်းရှာခဲ့တယ်ဆိုတာကိုရှင်းပြခဲ့ပြီးတော့သမီးဖြစ်တဲ့ Jacqueline ဟာလည်းအမေရိကန်လိုနိုင်ငံအကြီးကြီးကိုတစ်ခါမှမတွေ့ဘူးတာကြောင့်သွားမယ်ဆိုတဲ့အတွက်ပျော်နေခဲ့တယ်လို့ Claudia McQueen ကပြောပါတယ် Jacqueline မှာနောက်ထပ်မွေးချင်းမောင်နှမ3ယောက်ရှိရဲလို့လည်းမိခင်ဖြစ်သူကပြောပါတယ်ခင်ဗျာ
ဖန်လွင်ဓာတ်ငွေထုတ်လွှတ်မှုကိုရှင်းချပြီးကဘာကြီးပူနွေးမှုကိုရော့ပါသွားစီရေးဆောင်ရွက်ချက်တွေကိုအထောက်အကူပြုစီမဲ့စီမံစည်းကမ်းတွေနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံပေါင်း200နီးပါးတို့ကကိုယ်စားလှယ်တွေသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်2015ခုနှစ်ကရရှိခဲ့တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကမူပေါင်းတွေကိုနိုင်ငံတွေအနေနဲ့လက်တွေ့ကျင့်သုံးနိုင်ရေးအတွက်ပိုလန်နိုင်ငံကတ်တိုဝစ်မှာသတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာဖြစ်ပါတယ် အစိုးရရေဘက်ကကန့်ကျွဲဆောင်ရွက်နေတာထက်ကဘာကြီးပူနွေးမှုကပိုပြီးမြင့်နေတယ်ဆိုတဲ့လက်တလောလေးလာချက်တွေထွက်ပေါ်လာတာနဲ့အတူပဲရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအနေနဲ့လိုအပ်သလောက်အလုံးမလုပ်ဘူးလို့နိုင်ငံတချို့ကတော့ယူဆကြပါတယ်။ ကဘာကြီးပူနွေးလာမှုကြောင့်ဒီနှစ်ပိုင်းနဲ့အတွင်းအမေရိကန်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားဖြင့်ဟာရီကိန်းမုန်တိုင်းတွေနောက်ကယ်လီဖိုးနီးယားတောမီလောင်ကျွမ်းမှုလိုမျိုးဆိုးရွားလာတဲ့သဘာဝဘေးနဲ့ဖြစ်လာစေမယ်လို့ပြောဆိုထားတဲ့လေးလာချက်တစ်ခုကပြီးခဲ့တဲ့လကပဲထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်။
ပြည်သူနိုင်ငံမှာကုန်စည်နှုန်းကြီးမြင့်မှုကြောင့်နိုင်ငံတော်ဆန္ဒပြနေကြတဲ့သူတွေဟာစနေနေ့ကတော့သတင်းပတ်ငါးပါးစတိုက်ဖြစ်နေဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အခုသတင်းပတ်အစောပိုင်းကပြည်သူ့သမ္မတအမန်ယောမဲခွန်းကဝန်ခံပြောဆိုခဲ့တာအပြင်မနေ့ကတော့မိုးရွာပြီးရာသီဥတုတွေအေးနေတာကြောင့်နိုင်ငံတော်မှာဆန္ဒပြတဲ့သူဦးရီဟာရုံးနေခဲ့ပါတယ်။ပဲရစ်မြို့မှာတော့စနေနေ့ကဆန္ ရဲကမျက်ရည်ရိုးပုံးတွေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်။ပြီးခဲ့တဲ့ဆန္ဒပြမှုတုန်းကတော့စတိုးဆိုင်တွေကိုလူရတာတွေလမ်းတွေပေါ်ကအတားအဆီးကားတွေကိုမီးရှို့ပြီးတော့အကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်အဲ့လိုထပ်မဖြစ်အောင်ကာကွယ်တဲ့အနေနဲ့ရဲအင်အား 8,000 နဲ့လက်နက်တပ်ဆင်ထားတဲ့စစ်ကား 14 စင်းကိုချထားခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းကတော့ဆန္ဒပြတဲ့သူ115ယောက်ထပ်မင်းကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကဲတပတ်တုန်းကတော့ပြည်သူနိုင်ငံတော်ဆန္ဒပြတဲ့သူ3000ကျော်ရှိခဲ့တယ်လို့ပြည်သူအာဏာပိုင်ဒီဘက်ကပြောကြားခဲ့ပြီးအခုသတင်းပတ်မှာတော့ဆန္ဒပြတဲ့သူဥယေဟာ3000ကျော်သာရှိတယ်လို့ပြောပါတယ်ခင်ဗျာ
ယူအေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70ကီလိုဟတ်တက်ခွန683ညလိုင်းထိုမီတာ19ကီလိုဟတ်15565နဲ့လိုင်းထိုမီတာ25ကီလိုဟတ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။တိရစ်လင်ကဝန်ကြီးချုပ်အဖြစ်ရနေဝစ်ခရမ်ဆန်ကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလထုံးကသူ့ကိုဝန်ကြီးချုပ်ယာရုကနေဖယ်ရှားခဲ့တဲ့တမရမာသရီပါလာစီရီစီနာကဝင်းခရမ်ဆင်းကိုဝင်ကြီးချုပ်အဖြစ်ပြန်လည်ခန့်အပ်တာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာကျန်းသစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်။ဝင်ကြီးချုပ်အဖြစ်ကနေသူ့ကိုဖြုတ်ပြီးသူ့နေရာမှာတော့သဘောထားပြင်းထန်တဲ့တမရဟောင်းမဟင်ဒာရာဂျာပတ်စာကိုတမရကအစားထိုးခန့်အပ်ခဲ့တာပါ။ဒါပေမဲ့လည်းဝင်းခရမ်ဆင်းကယာရုကနှုတ်ထဖို့ညှင်းဆန်ခဲ့ပြီးကိုလံပိုမှာရှိတဲ့ဝင်ကြီးချုပ်အိမ်တော်မှာဆက်ပြီးတော့နေထိုင်ခဲ့ပါတယ်။ဝင်ကြီးချုပ်အဖြစ်တာဝန်ယူနိုင်ရေးလွှတ်တော်တွင်မဲခွဲတာမှာမဟင်ဒာရာဂျာပက်စာရှုံးနေခဲ့ပြီးတဲ့နောက်တမရကလွှတ်တော်ကိုဖျက်သိမ်းပြီးဂျားပြက်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းတိရီလင်ကတရားရုံးချုပ်ကဒီလောက်ရက်ကတရားမဝင်ဘူးလို့ဆုံးဖြတ်ခဲ့တာပါ။ဂျားကာလာမှာလွှတ်တော်အနေနဲ့2019ခုနှစ်အတွက်အစိုးရအသုံးစရိတ်ကိုအတိပြုပေးနိုင်မှာမဟုတ်တာကြောင့်တိရီလင်ကနိုင်ငံရဲ့အကျွေးယူနိုင်တဲ့အဆင့်နှိမ့်ချသွားစေပြီးအကျွေးမဆက်နိုင်မဲ့အရေးစိုးရိမ်မှုတွေလည်းကြီးထွားနေပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြသေးခင်ကနိုင်ငံရေးအရကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးလည်းတိုက်ခိုက်ပါတီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ကဒါကာမြို့အပြင်ဘက်မှာရှိတဲ့ဂါဇီပူခရိုင်မှာမဲဆက်စည်းရုံးလုပ်ငန်းတွေကိုစနေနေ့ကအစတင်လိုက်ပါတယ်။ BNP ပါတီအတွက်မဲဆွဲပေးနေတဲ့အစိုးရဝန်ကြီးဟောင်းနဲ့အသစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးတပ်ဦးတိုက်ခိုက်မှာမိအဖွဲ့ကဘီဂမ်ဆလီမာရာမန်တို့ကအာဏာရပါတီရဲ့ချင်းချောက်တာကိုမခံဖို့သူတို့ပါတီထောက်ခံသူတွေကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာ14ရက်နေ့ကတော့အာဏာပါတီတကြွလုံရှားသူတွေကဝါရင်တိုက်ခိုက်ခေါင်းဆောင်ကိုဒါကမျိုးမှာတိုက်ခိုက်ခဲ့တယ်လို့တိုက်ခိုက်နေဘက်ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်တိုက်ခိုက်ပါတီထောက်ခံသူ12ယောက်တန်းရရသွားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ကျော်ကျော်လောက်ပဲလိုတော့အချိန်မှာနိုင်ငံရေးတက်မမှုတွေလည်းဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုအတွက်မှာတိုက်ခိုက်မှာမိအဖွဲ့ကိုဥဆောင်နေတဲ့ခမောင်းဟိုစိန်ကတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့တိုက်ခိုက်ပြောခွင့်ရကပြောပါတယ်ဗြိတိန်နိုင်ငံအောက်ဆိုတက္ကသိုလ်မှာပညာသင်ကြားလာခဲ့တဲ့ကမောဟုတ်စိန်ဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာကြာဆုံးသွားခဲ့တဲ့သူတွေရဲ့အထိမ်းမှတ်နေရာမှာပန်းစည်းသွားချပြီးအပြန်မှာဒုတ်တွေကဲတွေကင်ဆောင်ထားတဲ့လူအုပ်ကသူ့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့၄နှစ်တာကာလအတွင်းစစ်ခုံရုံးတွေကနေလူပေါင်း330ကိုအကြမ်းဖက်ဝါဒီတွေအဖြစ်တည်ထောင်ဆင်ချက်ချမှတ်ခဲ့ပြီးဒီထဲက56ဦးကိုတော့တုတ်တင်ပြီးဖြစ်ပါတယ်လူ15ဦးကိုတည်ထောင်ပေးဖို့ကိုလည်းဒီကနေ့တနင်္ဂနွေနေ့မှာပဲစစ်တပ်အကြီးအကဲကအတည်ပြုပေးလိုက်တယ်လို့လည်းတရားဝင်ချင်းညာချက်မှာဖော်ပြပါရယ်။နိုင်ငံနောက်မြောက်ပိုင်းပက်ရှွာမြို့ကစစ်တပ်ကြောင့်တစ်ခုမှာ2014ခုနှစ်ဒီဇင်ဘာလက ပါဝင်တဲ့လူပေါင်း150ကျော်အစုလိုက်အပြုံလိုက်တည်ဆုံးခဲ့ရတဲ့လင်းမြောင်နှစ်ပတ်လည်နေမှာပဲစစ်တပ်ကကြီးညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်စစ်သွေးကြတဲ့ရဲတပ်ခန့်မှုအပေါ်ပါကစ္စတန်ပြည်သူတွေအမျက်ဒေါသထွက်ခဲ့ကြပြီးဘာသာရေးဖမ်းပြအကြမ်းဖက်မှုတွေဖြစ်အောင်လုံဆော်ကြတဲ့အဖွဲ့အစည်းတွေဓမ္မမဟုတ်လည်းအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ချိတ်ဆက်တဲ့အရက် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Amabe, Luabe, Sawyer, to Tomo Mazaha, Nissan, Pilu Nija, Dine, Washington, Nissima, Shida, Arlington, Muda, Tinja, Ma, Shida, Ogu, Nothing Wedgeoma, Bangui, Chagajabari, Time you don't want Transom, you thought bigger than a city, they go, computer, Dikanago, Red Across America, so that Puga, Season, Chimbara, Chibari, Dipuga, Arlington, Muda, Tinja, Pawe, America, and I got the one near Tong Lia, Joma, Shida, Ogu, Boma, Bangui, Chabula, Compute, bigger than Chibari. American Tama Tromless and Nini Nile and I Sangaloga Alan Muda Sitinango Doyle Cabido Bangui Cha Pigger at Tuigule Chichu Piosu Gamarek. Direct from
Washington, the voice of America. Now, so young man and Yanagatin Rigo, Matting Tiny Guyan and Nubiopia Pigaba. VOA ga akhu thau lwin ni de a si sin go radio ga da ma ka be VOA internet samyan na phit de burmese.voanews.com ga ni akhu jama ro thau lwin ni de dabyai ne ma be thai yai na sin nai ma de akhu ro tadin lwa ri go tin set pi bo a chin yauk ba bi sit tat ko a ti phyet mu ne thong dan 9 nit ne ngwe dan cha khan lai ya de kachin ngain ngain lou sha tu tong a mu ma tru ma a pye ma shi de twe tia u ri lan chang a tai set a yu kan win twa me lo a chou saung shi ni ga pyo ba de Nijina Jinama, a jincha cantare, kachin kongsang, tongu, Menefian doya duiso mushibi, thru lumiao yi, a swango, josa doma, pitelu, kachin lumi, nyinye, lo shadu regale, piovare, a daisy go masumunga, piopia bivanshe.
Pirensi yata yene, sebetin pidure, lumiao yi, kachin binem, nijina mu, monoguinani, temu long lele, piro, nyinyan, zwa lenshaw sana, piake jare, deta can bidu, taunchi, bawine, lo shamu, usa, comedy, win, tongu pite, kolam song, uzo jane, dona burugo, taku, ate, piamu, poma, naya, chopa mune, kachin binem, nijina, tia yungani, pigere, dizemala, quanianiga, taunen, taulane, nguidanga, danger, chamalida, pibare, manaja, danina, nimaro, nijina, a gentama, a jincha can.
ထားရသူ၃ဦးအနက်ကိုလောင်းဆောင်တဲ့ကိုဇော်ချက်တို့ကိုတွားရောက်တွေ့ဆုံမှုရှိတယ်သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်နေကြီးဦးမုံဆိုင်ထူကတော့သူတို့ရဲ့အမှုတွေတွေလွတ်မြောက်ရေးတရားဥပဒေလမ်းကြောင်းအတိုင်းအစဉ်အဆက်အယူခံဝင်သွားဖို့စီစဉ်ထားတယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ်ထဲရုံကျွန်တော်ယူခံတန်တဲ့ဟုတ်ပြည့်ခါနေမှာပြည့်မရှိဘူးဆိုတာနဲ့ပတ်သက်ပြီးကျွန်တော်ဒ အခုအယူခံပြန်တက်ဖို့ပြန်စီစဉ်ရအောင်ပေါ့လောလောဆယ်မှာကျွန်တော်ဘာတွေများပြင်ဆင်ထားတာတွေရှိပါလဲရှင်အမိန့်ချရာနဲ့ပတ်သက်ပြီးမှတော့ကျွန်တော်တို့ဒီသူတို့တုံတေးရဝိန်ချမယ်လို့တော့ကျွန်တော်တို့ပြင်ဆင်ထားတယ်တို့မယ်လို့ကျွန်တော်တို့မတွေးမိနိုင်တာပေါ့နော်ကျွန်တော်တရားရုံးလည်းယုံကြည်တာပေါ့အဲ့ဒါဒီတစ်တန်ဆွဲ့ညံမှာထောင်တန်ဒီချမှတ်လောက်အောင်တော့မဟုတ်တော့ဘူးလို့ထင်တာပဲတို့မယ
သူတို့ကိုအမိန့်ချမှတ်လိုက်ခြင်းကနေစာလို့သူတို့သုံးဦးကိုအမြဲဆုံးလှုပ်ပေးဖို့မြစ်ကြီးနားမိုင်းကြရန်စာတွေကချင်ပြည်နယ်တဝန်းဒေသအသီးသီးကထောင်ချီတဲ့ကချင်ပြည်သူတွေကစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ဆိုပြီးတော့ရှင်နေဆိုင်ခွန်အောင်မဇွတ်ဆိုင်ထွေဓမ္မဆရာဦးပရမိုင်းတို့ကိုငြိမ်းစုစီပုံမှန်စကိုးနဲ့တရားစွဲဆိုခဲ့တယ ကျွန်တော်တို့ရဲ့ရဲတပ်ဖွဲ့မှုကထပ်မံတရားစွဲဆိုခဲ့ပါသေးတယ်။အခုလိုမျိုးငြိမ်းချမ်းစွာလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုနေတဲ့အခြေအနေပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူလည်းဖြစ်စစ်ဘေးတင်ပြည်သူတွေလူမျိုးရေးကြိုးပမ်းခဲ့သူတူဖြစ်တဲ့ကချင်လူငယ်ကိုထွေအောင်ကတော့မတရားမှုတစ်ခုဖြစ်အခုလိုရှုမြင်ပါတယ်။အဓိကတော့ဒီအစိုးရဆိုတာကတော့
ကွယ်ဖို့ပြည်သူတွေရဲ့လိုအပ်ချက်တွေပြည်သူတွေရဲ့လောက်ဆောင်နေတဲ့အရာအားလုံးကိုသူကထောက်ပံ့ပေးဖို့နဲ့ကွယ်နိုင်တဲ့ဥပဒေစက်ကနေဘုနာမမဆောင်ရွက်ရမယ်အနေထားတွေမှာအဓိကဆောင်ရမယ်လို့အဲ့လိုယုံကြည်ဒါပေမဲ့အခုချိန်နေကိုကြီးလိုက်လို့ရှိရင်ကြီးနေဆိုးရရရဲ့အတိုင်းတာကလည်းဘာမှမမြင်တွေ့မရဘူးပြီးတော့ ဒီလိုမမှန်ကန်ကန်နဲ့လှုပ်ဆောင်နေတဲ့အရာတွေပေါ်မှာမမမရပ်တည်ပေးဖို့အတွက်ဘယ်သူမှမရှိဘူးဆိုတာကျွန်တော်ကွက်ကွက်ကွင်းနေရပဲဒီလူတွေရွေးကောက်ထားတဲ့အစိုးရဟုတ်တယ်ဆိုပြီးကြေညာထားတဲ့လူတွေအားလုံးပေါ်မှာတာဝန်ရှိတယ်ပြီးတော့တရားစီရင်ရေးမှာမှန်တိုင်မှာဖြေခါတဲ့လူတွေအားလုံးမှာလည်းဒီလိုမတရားမှုထောင်ဒဏ်နဲ့ပေါ့နော်ဒီလိုချမှတ်တဲ့စီရင်တဲ့အပေါ်မှာ
ဒီလိုလုံဆောင်တဲ့အရာတွေကိုလည်းကျွန်တော်အင်တာမကန့်ကွက်ရှုတ်ချပါတယ်မိမိတို့ရဲ့ဒေတာတွေမှာစစ်မီးတွေငြိမ်းချက်ရေးငြိမ်းချမ်းစွာတောင်းဆိုနေတဲ့ပြည်သူတွေအပေါ်မှာမတရားမှုတွေနဲ့ထောင်ချအပြစ်ပေးနေတာကိုအမြန်ဆုံးရပ်တန့်အောင်တောင်းဆိုလိုပါတယ်လို့ကချင်လူငယ်ကိုထွေအောင်ကပြောပါတယ်ဒီလိုမတရားမှုနဲ့စီရင်ချက်ဆုံးတဲ့ချက်ချပြီးတော့ထောင်ချတယ်ပြီးတော့ကျွန်တော်လက်နက်မကင်တ
အခုတို့မျိုးမတရားမှုနဲ့ထောင်ချတဲ့သူတွေအားလုံးကိုတို့မျိုးဖို့ဆိုတာကျွန်တော်တို့ရဲ့အဓိကအကြောင်းဖြစ်ချက်တစ်ခုဖြစ်ပါတယ်ဆိုပြောချင်ပါတယ်။ကချင်ညာညာရေးလှူရှားသူတအူးကိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်များများနဲ့ EU ဥရောပသမဂ္ဂတို့ကပါစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့တည်ဆ
မယ်အရှိရေပိုင်းဒေတာကအနောက်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အနေနဲ့ဩစတြေးလျနိုင်ငံကအတိအမှတ်ပြုပေးမှဖြစ်ပေမဲ့တန်ယုံကိုတော့ချက်ချင်းရွှေ့မှာမဟုတ်ပါဘူးပါလက်စတိုင်းတို့အနေနဲ့ကိုယ်ပိုင်နိုင်ငံတစ်ခုနဲ့အရှိဂျေရုဆလင်ကိုမြို့တော်သတ်မှတ်နိုင်ဖို့မျှော်လင့်ချက်ကိုလည်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကအတိအမှတ်ပြုထားမှာပါ VOA သတင်းတောက်ဖီလ်မာဆာဆစ်ဒနီမြို့ကနေသတင်းပေးပို့ထားတာကိုမအီးသန်တန်ကျော်ကဆက်ပြောပြပေးပါမယ်ရှင်
အစ္စရေးနိုင်ငံကဩစတြေးလျတန်ယုံကိုဂျေရုဆလင်ကိုပြောင်းဖို့မှာမဟုတ်ဘူးလို့ဩစတြေးလျကပြောပေမဲ့ငြိမ်းချမ်းရေးသဘောတူညီမှုအရဂျေရုဆလင်ကိုမြို့တော်အဆင့်ကိုအနာဂတ်မှာအတည်ပြုတတ်မှတ်နိုင်ရင်တော့သူတို့လည်းမြို့တော်ဖြစ်နေပြောင်းလဲပြီးတော့အတည်မှတ်ပြုနိုင်မှာလို့ဆိုပါတယ်။ဩစတြေးလျရဲ့တန်ယုံကိုတယ်လီဗစ်ကနေပြီးတော့ပြောင်းရွှေ့ဖို့ဆွေးနွေးကြတာမှာသဘောတူညီမှုရနိုင်တဲ့အနေအထားတွေ့ရတယ်လို့ဝန်ကြီးချုပ်စကော့မော်ရဆန်ကအော်တိုဘာလကပဲပြောသွားတာပါ။ဩစတြေးလျအစိုးရရဲ့ထောက်ခံချက်ရထားပေမဲ့နိုင်ငံတကာနဲ့တဟဇာတာမဖြစ်ဖက်နဲ့ပဲပဲ့သွားမယ်လို့ပါလက်စတိုင်းခေါင်းဆောင်တွေကပြောပါတယ်။ဩစတြေးလျတန်ယုံကိုဂျေရုဆလင်ကိုပြောင်းမယ်ဆိုပြီးတော့ခံမှန်းပြောဆိုနေတာတွေကြောင့်ဩစတြေးလျနဲ့ဂျာမန်မွတ်စလင်အများဆုံးနေထိုင်ရာဩစတြေးလျရဲ့အိမ်နီးချင်းအင်ဒိုနီးရှားနိုင်ငံတို့ကြားရထားတဲ့အဓိကကုန်သွယ်ရေးသဘောတူညီမှုကြီးကလည်းထိခိုက်နေရပါတယ်။ပါလက်စတိုင်းခေါင်းဆောင်တွေကလည်းအာရဗ်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုဒီကိစ္စနဲ့ပတ်သက်လို့လိုက်ပြောနေပြီးဩစတြေးလျပို့ကုန်တွေကိုမဝယ်ကြဖို့ဩစတြေးလျတန်ယုံရွှေ့သွားခဲ့ရင်သူတို့တန်ယုံတွေကိုဩစတြေးလျကနေပြီးတော့ပိတ်ပစ်ဖို့တိုက်တွန်းနေပါတယ်။အခုတော့ဩစတြေးလျကသူ့ရဲ့တန်ယုံကိုတယ်လီဗစ်မှာပဲဆက်ပြီးတော့ထားမယ်လို့ပြောတာကြောင့်တင်းမာမှုတွေနည်းနည်းတော့လျော့သွားနိုင်တယ်လို့ဆင်နီအခြေစိုက်မူဝါဒရေးရာအကြံပေးအဖွဲ့လိုဝင်အင်စတီကျူကထုတ်ဝေတဲ့ interpreter ဆိုတဲ့မဂ္ဂဇင်းဦးဆောင်ဒါရိုက်တာဒန်နီယယ်ဖလစ်တင်ကသုံးသပ်ပါတယ
် That really depends on the reaction from the rest of the world as to whether or not this issue continues
မဂ္ဂဇင်းပြည်တော်သူကဒီလိုမျိုးတော့ပြောင်းလဲသတ်မှတ်ဖို့ဆုံးဖြတ်လိုက်တာကိုနိုင်ငံတကာကဝိုင်းတုံ့ပြန်ကြရဲဆိုပေမဲ့ American လိုအင်အားကြီးနိုင်ငံကြီးလှုပ်တာနဲ့ Australia ဆုံးဖြတ်ချက်ချရဲဆိုတာကအနေထားခွာပါတယ်တချို့နိုင်ငံတွေကဒီကိစ္စအတွက် Australia ကိုနမူနာလုပ်ပြီးပုံစံပေးချင်တာမျိုးလည်းဖြစ်နိုင်ပါတယ်ဒီကိစ္စကလော့အတော်များများကိုဆက်ရှိနေနိုင်ပါတယ်ဒါပေမဲ့အခုမျိုးတော့ဖြစ်တော့ပြောင်းလဲအတည်ပြုမှန်တန်ယုံကိုတော့ချိန်မမဟုတ်ဘူးဆိုတော့ရိုက်ခတ်လာမဲ့တက်ရောက်မှုကရော့ကျသွားနိုင်ပါတယ
်ဂျေရုဆလင်မြို့ကိုသူတို့အချုပ်ချာအာဏာပိုင်ဆောင်အစ္စရေးကပြောနေတာကိုဘယ်တော့မှနိုင်ငံတကာကအတိအမှန်မပြုထားခဲ့ပါဘူးမနစ်ကနှစ်ကုန်ဒီဇင်ဘာလမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ်ကအမေရိကန်နှစ်ပေါင်းများစွာဗန်းမလိုက်ဖက်နဲ့ရက်တီခဲ့တဲ့အနေအထားကိုပြောင်းပြီးတော့ပါလက်စတိုင်းနဲ့အစ္စရေးကြားလူနေတဲ့မျိုးကိုအစ္စရေးမျိုးတော်လို့အတည်ပြုမယ်ဆိုပြီးတော့ပြောလိုက်လို့သူ့ကိုကြဲကြဲပြင်းပြင်းဝိုင်းပြီးတော့ရှုံချကြပါတယ်။အဲဒီကဆိုရင်သမ္မတထရမ့်အစိုးရအဖွဲ့ကရေရှည်ခံပြီးတော့ပြည်ပြည်စုံနဲ့အရှိအလယ်ပိုင်းငြင်းငြင်းရေးအတွက်အားစုံခွန်ဆိုင်လှုပ်ဆောင်နေပါတယ်လို့ပြောခဲ့တာပါ။အမေရိကန်ရဲ့တန်ယုံကိုတော့ပြီးခဲ့တဲ့မေလတုန်းကပဲတယ်လီဗစ်မျိုးကနေပြီးတော့ဂျေရုဆလင်ကိုပြောင်းရွှေ့ခဲ့ပါတယ်ရှင်။
မအီးသနာကျော်ပါရှင်တစ်ဆက်တည်းမှာပဲနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပါဦးမယ်အီရတ်နိုင်ငံရဲ့နယ်မြေတချို့ကိုသိမ်းယူပြီးဖျက်ဆီးပစ်ခဲ့တဲ့ IS Islamic Sunyao, Situjari Po, Amwe Kalai Bisubi, Iran Nanganga, Jinya Lai Bia, Tinit Aja Maro, Dida Ringa Piesi Bonugaro, Dida Shini Badi, IS to Tengu Piesi Gerega, Mosu Muga Muga Nigaro, Mugu Bianle Tisaulu Mabimichin, Dinye Asia Isura, Ame Pipe, Shini Uma Pietero Piovare, Vioe the Dinda had the murder of the Dinpe Po Tarago, Nanga Jinja Tavareshi.
၂၀၁၉ခုနှစ်မှာမိုးစုံမြို့ကိုISIS Islamic အစိုးရအကြံဖက်သမားတွေထိန်းချုပ်လိုက်ပြီးအင်တွေမှာလည်းIS တို့တက်နေကြပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်တပ်ဖွဲ့တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့တဲ့အတွက်အင်တွေပေါ်မှာတက်နေကြတဲ့အကြံဖက်သမားတွေတိတ်ဆုံးခဲ့ရတယ်လို့အင်ရှင်တယောက်ရဲ့သားသုံးယောက်လည်းတိတ်ဆုံးသွားခဲ့ရပါတယ်။အခုတော့အသက်မသေးကြနေတဲ့ကလေးတွေအတွက်အင်ပြန်ဆောက်
ဆောင်ရွက်ပေးနေသူအကျိုးဆောင်ရှိနေကြီးဦးမုံဆိုင်သူပြောသွားတာပါမော်ဇူးမြို့ဟောင်းကိုISတို့လက်လွတ်လိုက်ရတာတနေ့ခွဲလောက်ရှိနေပါပြီဒါပေမဲ့လည်းမြို့ရဲကနေရအတော်များများမှာအပြည့်အစည်းပုံတွေကတော့ဒီအတိုင်းရှိနေပါသေးတယ်ISတို့ထိန်းချုပ်ခဲ့တဲ့ဒေသတချို့မှာတိုက်ပွဲတွေဆဲစပြလာတဲ့အချိန်ကစပြီးပြန်လည်တည်ဆောက်ရေးတွေလုပ်ကိုင်ခဲ့ကြတာပါ ဒါပေမဲ့လေမိုဇူးမြို့ဟောင်းနဲ့ဒေသတော်ဝန်အခုလိုလုံးဝပြည့်စုံသွားတဲ့အိမ်တွေမှာနေထိုင်နေကြတဲ့သူတွေအတွက်ကတော့သူတို့တက်နိုင်တဲ့အတိုင်းတာလောက်နဲ့ပဲပြန်ပြီးတော့ပြုပြင်တည်ဆောက်နေကြတာပါဘဟုအစိုးရရဲ့ငွေကြေးထောက်ပံ့မှုမရတာကြောင့်လဲဆေးရုံတွေလမ်းတွေတဒါတွေနဲ့အထူးကကြတဲ့တခြားအခြေခံအဆောက်အုံပြန်လည်တည်ဆောက်ရေးနှောင့်နှေးနေရတာပါမိုဇူးမြို့တော်ဝန်ဇူဟီယာမူဟန်အယ်အာ
ကျွန်တော်တို့ကိုဘတ်ဂျက်ကနေပြီးတော့ပန်းနံငွေချပေးရပါတယ်။ဒေသအတွက်လိုအပ်တဲ့ငွေကြေးနဲ့ပစ္စည်းကြေးရတွေအားလုံးကိုတင်ပြရပါတယ်။တခုချင်းစီအတွက်တရားစင်းလုပ်ပေးရပါ။ဥပမာဒီလက်စစ်မီသတ်သုံးရေမိလာစနစ်နဲ့တခြားဝန်ဆောင်မှုလုပ်ငန်းတွေလိုမျိုးပါ။ဒါပေမဲ့ကျွန်တော်တို့လိုအပ်တဲ့ပန်းနံငွေတော့လုံးဝမရပါဘူး။
လူသေးအလောင်းတွေလည်းမြုံနံပေးမဲ့သူရှိပဲသူတို့တည်ဆုံသွားတဲ့နေရာမှာပဲပုတ်သူဆွေးမြေလာနေပါတယ်။ဒီဒေသရဲ့ဘက်ဆုံပြန်လည်တိဆောက်ရေးကြိုးပမ်းချက်တွေလည်းအတော့ကိုနေကွေနေအောင်မှာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်လောက်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့ဘုအစိုးရရဲ့လစ်လျူရှူရတဲ့အနိုင်ကျင့်တာတွေခန်းစားခဲ့ရတဲ့ဖြစ်ပေခံထားသူတွေကြားအဆုံးရအကြံဖက်အုပ်စုအမြင့်တွ
ပုံကံမှုတွေလည်းကြည်ကြဲပြင်းပြဖြစ်ပေါ်လာနေပါတယ်ဒီအတွက်ကြောင့်လည်းပုံကံမှုတွေဖြစ်ပေါ်လာမှာကိုသိသာခံတွေဆိုရင်နေကြတာဖြစ်ပါတယ်ရှင် American ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့အရှုခင်းပုံတွေကိုစမတို့ VOA ရဲ့2019ပြည့်ကလေးမှာတွေ့နိုင်ပါတယ် TVOA ရဲ့မြတ်တာလက်ဆောင်ပြည့်ကလေးလို့ခြေတဲ့ဆိုရင်
ပြည်ဝေးပြည့်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ပြည်ဝေးအမေရိကန်တန်ကမြန်မာဘာသာစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့မြတ်တာလက်ဆောင်တေးတပုတ်နဲ့တင်ဆက်ပေးကြပါတယ်စောင်းနှင်းနေဝေးတဲ့ဒီနှစ်သက်ကူရာသီရောက်တိုင်းတရားဒီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီနေ့တော့လွှမ်းမိုးတည်ဆို
ရဲ့ပြောလာခဲ့သည်လက်ချင်းသူတွဲယူချက်လို့မြေတားတည်းသည်ဘုံများရောမကြီးအပြုံးလာလာညီနှမအပဲမခွဲပြီးတသက်ဤအပြုံးရင်းချိန်လုံးမရွေးနိုင်ရင်းရတာလာမှာကြွတွင်ကြီးဆောင်းနှင်းတွင်တွေ့လွင့်လာရင်ပြောလာခဲ့သည် ချင်းသူတွဲယူချက်လို့မြတ်တာတည်းသည်ဘုံများရောမကြီးအပြုံးလာလာညီနှမအပဲမခွဲပြီးတသက်ဤအပြုံးရင်းချိန်လုံးမရွေးနိုင်ချင်းမြတ်တာလမ်းမှာပြောရွှင်
တော်မူတည်ဆိုထားတဲ့ဆောင်းမင်းမြူနဲ့ကိုချစ်သူပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်PPGမှာအရှေ့ဆက်7ဂျူရူကထုတ်လွှင့်ပေးမဲ့ VOATV စီစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါရှင်ဒီကနေ့ညနေပိုင်းအတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းကြိုကိုမှတ်သိမ်းထိုက်ကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်သူ့ချုပ်ခန်းမှာဂွာတီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်ဘလူသေးဆုံးခဲ့ရတယ်ဆိုတဲ့အဖြစ်ကိုသိရဖို့အမေရိကန်လွှတ်တော်မှတ်တွေဒီသတင်းပတ်အတွင်း New Mexico ပြည်နယ်ကိုသွားရောက်ကြမှာဖြစ်ပါတယ်ဂျေကလင်ခါမက်ကွင်းကိုဖခင်ဖြစ်သူနဲ့အတူထိမ့်သိမ့်ခဲ့တဲ့ New Mexico ပြည်နယ် Los Fat မြို့ကလော့စ်ဖတ်စတေရှင်စခန်းကိုဒီဇင်ဘာလ17ရက်နေ့မှာကိုယ်စားလှယ်အဖွဲ့ကဥဆောင်သွားရောက်မယ့်အကြောင်းပြီးခဲ့တဲ့တောက်ကြာနေ့မှာပဲစပိန်စကားပြောလူမှုအသိုင်းအဝိုင်းဆိုင်ရာလွှတ်တော်အဖွဲ့ကပြောဆိုထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ညကအမေရိကန်ကောက်ခွန်နယ်လူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးထိန်းသိမ်းခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာဂျက်ကလင်ကမက်ကွင ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကတော့သတင်းပတ်၅ပတ်ဆက်တက်အဖြစ်ဆနေနေ့ကတော့သတင်းပတ်၅ပတ်ဆက်တက်အဖြစ်ဆက်ပြီးတော့ဆန္ဒပြကြပါတယ်ဒီသတင်းပတ်အစောပိုင်းကပြင်သစ်သမ္မတကဝန်ခံပြောဆိုခဲ့တာအပြင်မိုးရွာပြီးရာသီဥတုအေရာကြောင့်နိုင်ငံတော်မှာတော့ဆန္ဒပြသူဦးရေလျှော်နေခဲ့ပါတယ်ရှင်တင်းကျင်းကျုပ်ကိုမတ်တင်ထိုက်ပြောပြပေးသွားတာပါ ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကမလီယပ်စတန်နာဖြစ်ပါတယ်။VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7.69နဲ့25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။နောက်ထပ်နှစ်နာရီအကြာညာ9နာရီအစီအစဉ်မှာပြန်ဆောင်ကြအောင်
This program has come to you from the Voice of America, Washington.
Thank you.